တမသာပဲဆင်ကျင်ပါဤဌာနမှာဥဇင်ခေါ်မဲ့တရားကတော့အကောင်၄ပါးမြတ်တရားဟုတ်မယ်နော်မနေ့ကသာဓုကလည်းဖျားရှင်ခေါ်တယ်သာဓုဆိုတာလည်းမြန်မာပြန်ကောင်းတယ်လို့သိပြရတယ်အခုဟောမဲ့တရားကလည်းအကောင်၄ပါးမြတ်တရားဆိုတဲ့ကောင်းစဉ်နဲ့နောက်ထပ်သုတ်တန်တစ်ခုထုတ်ပြီးတော့ဟောကြားခဲ့ပါအကောင်၄ပါးမြတ်တရားဘယ်တရားတွေဟာကောင်းလဲဒါတွေကိုအမေးဖြစ်ပုံစံမျိုးနဲ့ပါဠိတော်မှာလာရှိတဲ့အတိုင်းဥစဉ်တို့ပေါ်ကြရအောင်အဲ့ဒီအကောင်းလေးပါမြတ်တရားဒေသနာကမောကြမနာကြမြရှိဥစာဓမ္မပင်ရှင်ဖြစ်တော်မူသောဖြာရှင်ကိုရောမြတ်ကိုကုံတော်ထုံမှန်ပုံတော်မှန်ပြီးတော့နမောတတဆိုတဲ့မဟာနမကာရပါဠိတော်ကြီးဖြင့်အာလုံညီညာဖြာဖြာရှိခိုးကြရအောင်နမောတတဟောမတရားကနောက်ဆုံးဟောမတရားကအကောင်၄ပါးမြတ်တရားသုတ်တန်ရှိအကြည့်ရှိလို့မရဘူးမိနစ်50ကြိုကြိုပဲကြံတော့နေနေလောက်အရှင်နဲ့ကြိတ်ပြီးတော့ဟောသွားမယ်မြတ်စွာဘုရားပါဝတိပင်ဇေရဝံရွှေချောင်းကိန့်အောင်မွေလီစံပြတော်မူနေတဲ့အရှင်ဒီမှာလေးပဲနတ်သားအုပ်စုခရီးသားမှာရောက်ရှိလာကြဒီတော့နတ်သားတွေရောက်လာတယ်ဆိုတာကပဲဇေတဝံချွေကျောင်းမှာဘေးရှင်လဲဆိုတာဗုဒ္ဓဘာသာကိုယ်ကိုစိတ်ကကြတော့တက္ကရကမတင်ဘုသူတာရှိဖို့လိုတယ်ပါဠိတော်ထဲမှာဒေဝတာပန်ရုပ်ဆိုတာနတ်တွေကိုအကြောင်းပြုပြီးတော့နတ်တွေမေးတဲ့အမေးပု္ပ္ပစာမှန်သမျှတွေကိုဖြေကြားတော်မူတဲ့သုတ်တန်တွေကိုစုပေါင်းပြီးတော့သင်္ဃာနာတင်ထားတာပါဠိလိုเทวดาปัญญุโลขอละปัญญุตานิเกชิมาบาเดไอ้นี่เทวดาปัญญุเทมาลาเดตุฏฐันติอารมณ์มาเบชิงมาฮ้อเลยสุเมียนมาสันโดชิงเนี่ยပြောอ่ะมั้ยสุญะ10นายเนี่ย12นายจ้ามาฮ้อเลยตุฏฐันติเจเป้เนาะดีโลเป้บาเปิโลชิงพญาดีเนี่ยပြောเลยอุซังอ่ะสาเปเทก็อ่ําดิเมเปิโลมาเปลี่ยนพี่โดตั่วเช็ดเลยหรอဥပမာกะยาก็နေပြီးတော့ปารณติสาเทมาเสชิยูสนาเวเดအဲ့ဒီစိတ်ရှိယူနာဝေးတယ်ဆိုတာတကယ်ဟုတ်မဟုတ်အိန္ဒိယမှာအခုယထာမိုင်အပြင်ဘယ်လောက်ရှိလဲပြန်ပြီးတော့တွက်ကြည့်တယ်နော်အဲ့လိုတွက်ကြည့်လိုက်တဲ့အခါမှာမိုင်အပြင်ဟိုမှာ130နီးနီးဆိုရင်တယူဇနာမှာ9မိုင်9မိုင်တာတာဒီလောက်ရှိတယ်ဒါမျိုးတွေတွက်သွားတာနော်နာလန်ဒါနဲ့ရာဇယူတယူဇနာဟုတ်မဟုတ်တွက်ကြည့်တယ်စာပေထင်းမှာပါတဲ့အရာတွေအလုံးတွေဟာတကယ်စိတ်မှာဟုတ်မဟုတ်ဆိုတာကိုပရိယတိမြေပုံနဲ့လည်းရှာကြည့်တယ်။အိန္ဒိယပထဝီကျမ်းနဲ့လည်းပဲအကောင်လုံးတိတ်ကြည့်တယ်။အဲ့လိုတိတ်ကြည့်တဲ့အခါမှာတချို့ဟာတွေကအိန္ဒိယနေပြည်တော်တို့တို့များများမှန်ကန်တယ်။ဥစဉ်တော်မြန်မာနိုင်ငံမှာရှိတဲ့ဟာကြတော့တချို့ဟာမှန်တယ်တချို့ဟာမမှန်ဘူး။ဒါပေမဲ့တက္ကရာဓမ္မတွေရဲ့တရားတရားကိုငှဲ့ပြီးတော့တချို့ဟာတွေကအမှန်ဘုန်းကြီးတွေကမဟုတ်တာတွေလည်းရှိရတယ်နော်။အိန္ဒိယမြေပုံနဲ့ကြည့်မယ်ဆိုလို့ရှိရင်အိန္ဒိယနိုင်ငံမှာသူ့ဟာနဲ့သူကိုယ်တိုင်ကိုယ်ဌာနမမထားတဲ့နေရာတွေတိကျရှိတယ်။ဥက္ကလာဘစနပုတ်ဆိုတာလေဟိုမှာရှိတယ်။ဒါပေမဲ့ကိုယ်နိုင်ငံမှာလည်းပဲဟာလားဥက္ကလာဘမျိုးတို့ရှိတယ်။ဟိုမှာရွှေဆက်တို့တော့နော်နမ်ရာမျိုးတို့ရှိတယ်။ဟိုမှာလည်းပဲအိန္ဒိယမှာလည်းရှိတယ်။ဒါပေမဲ့တကယ်စာတိပေတိမှာပါတဲ့ယူဇနာအကွာဝေးနဲ့ကိုယ်တိုင်ကိုယ်ဌာနပထဝီဗုဒ္ဓဘာသာနဲ့ကပထဝီကျမ်းနဲ့တိတ်ကြည့်တဲ့အခါမှာဟိုမှာကအကုန်လုံးသူဟာနဲ့ကိုက်နေတယ်။ဥစ္စာတော်နိုင်ငံကမကိုက်တာတွေအများကြီးပဲ။ဒီတော့စွေတော်ပွားထားတယ်လို့ကိုစွေတော်စီဒီဆိုပြီးပွားထားတာပဲဖြစ်ကောင်းဖြစ်လိမ့်မယ်လို့ဒါပေမဲ့ဒီတရားဓမ္မတွေကိုကိုယ်နိုင်ငံမှာရှိနေတဲ့အရာတွေကဘေဟာကတော့မကိုက်ဘူးဘေဟာကိုက်တယ်လို့ဥစဉ်တို့ကမဟုတ်ပါဘူးပါကြောင့်တရားတရားတွေရုပ်တော်မှာဆိုလို့ဥစဉ်တို့ကမဟုတ်ဘူးချင်ချတဲ့ဆရာတော်ကြီးတွေလည်းဒီအတိုင်းပဲရှိမှာပါနော်မသိကြတာဒါပေမဲ့တကယ်လည်လာလိမ့်စားတဲ့ပုဂ္ဂိုလ်တွေကြားတော့အမှန်တရားကိုဒါသိကြမှာပါမှန်တရားတရားမခံရတဲ့ပုဂ္ဂိုလ်တဦးအနေနဲ့ဒီဟာအစိမ့်မှန်လို့ယုံကြည်ပြီးတော့ကိုယ်ကိုစိတ်ကနေတဲ့တခုဟာနောက်ပိုင်းမှာအတူယုံလို့တိသွားရင်ဟုတ်လားအဲ့ဒါကြတဲ့တရားတရားရုပ်သွားနိုင်တယ်ဒါကြောင့်တရားတရားအားနေတဲ့ပုဂ္ဂိုလ်တို့ရဲ့လူဒန်းစားတွေကို ပုဂ္ဂိုလ်ရဲ့နှလုံးသားထဲမှာရှိနေတဲ့တရားတရားကအမှန်တမ်းအားနေသည့်အတွက်ကြောင့်ထိုအားနေသောတရားတရားရှိတဲ့ပုဂ္ဂိုလ်ကိုငေးပြီးတော့တချို့နေရာတွေသားတွေကိုတိတိကျကျနော်ဘုရားသာနိကပထဝီမြေပုံနဲ့တိတ်ကြတဲ့အခါမှာမကဲ့ညင်တော့လည်းပဲတိတိကျကျမပေါ်ထုတ်ကြဘူးအခုဒီကနေ့ဦးဇင်ဟောမှာကဒေဝတာပန်ယုတ်ထဲမှာလာတဲ့အကောင်လေးပါမြတ်တရားဆိုတဲ့တရားတို့ဟာအိန္ဒိယနိုင်ငံဒီကနေ့စေရဝံအကြောင်းတို့ဆိုတဲ့နေရာဌာနမှာညပန်းခေါင်ရအချိန်မှာနတ်သားတစုလာပြီးတော့မြတ်စွာဘုရားကိုချောက်ကြတယ်အချိန်အပြင်အာရုံပြုထားမှာကည6နာရီနဲ့12နာရီကြာနတ်သားတွေလာချောက်ပြီးဆိုရင်အချိန်ကိုပါအာရုံပြုရမှာတော့ည6နာရီနဲ့12နာရီကြာအချိန်မှာပဲနတ်သားတွေအတွက်မြတ်စွာဘုရားကခွင့်ပေးထားတယ်ကြံတဲ့အချိန်မှာလောကမှာလူသားပုဂ္ဂိုလ်တွေတပည့်ယဟန်တွေပုဂ္ဂိုလ်တွေအတွက်တရားဟောဖို့တရားနာဖို့တရားထိုင်ဖို့သတ်မှတ်ထားတယ်။နတ်ပြန်မာတွေမြတ်စွာဘုရားထံမှာရှင့်ကပ်ခွင့်ရတဲ့အရှင်သည်ည10နာရီနဲ့12နာရီကြားဒါကိုပါဠိတော်မှာအဘိကန္တာယရတ္တိယလို့ပါမန်ပါတော်လေးပဲအထာကရာတွေကြားတဲ့အခါမိတ်ဆိမယာမသမဏန္တရီဒီပါဠိနဲ့ဖွင့်တယ်အဲ့ဒါကိုအရှင်တိတိကျကျတွေ့ရင်10နာရီနဲ့12နာရီကြားအခုလည်းပဲအကောင်လေးပါမြတ်တရားကိုမြတ်စွာဘုရားဇေတဝံရွှေချောင်းတော်မှာဟောခြင်းသည်ည10နာရီနဲ့12နာရီကြားကဲအဲ့ဒီမှာနတ်သားတူမြတ်စွာဘုရားတန်လာလျှောက်တဲ့ကသူကဘယ်လိုလျှောက်တာလဲကိဉ္သူယာဝဇရံသာတုကိဉ္သူသာတုပတိတိတာကိဉ္သူနရနာရတနာကိဉ္သူစောရိတုဟရံကာရတကထာတိပဲလေးချက်တပါရမပု္ပ္ပာတခုစီကိဉ္သူယာဝဇရသာတုကိဉ္သူသာတုပတိတိတာကိဉ္သူနရနာရတနာကိဉ္သူစောရိတုဟရံဘဂဝါဘုံတော်နေဝံထွန်းနေတောက်ပတော်မူတဲ့မြတ်စွာဘုရားလောကေဟောဒီ33ဘုံလောကကြီးချင်း၌ကိဉ္သူယာဝဇရသာရူယာဝဇရရှိသမျှအောက်သောအလုံးစုံသောတရဝါတို့အတွက်ငေးတဲ့အရွေးကစပြီးတော့ဟိုတဲ့ရှင်ကားကလတိုင်အောင်ပါဒုအကောင်းဆုံးအကောင်းဆုံးဆင်မြန်းရလှပပါတယ်ဆိုတဲ့တရားကကိဉ္သူအဘေတရားပါဏီမြတ်စွာဘုရားပထမကိဉ္သူယာဝစရသာတုမြန်မာလိုတက်ရိုက်ပြန်လို့ရှိရင်လူရဲ့လိုဖြစ်လာကြသောပုဂ္ဂိုလ်တော်ဘာတွေအတွင်ယောက်ျားပဲဖြစ်စေမိန်းမပဲဖြစ်စေငေငေရွရွအရှင်ကပဲစားပြီးတော့မသေးမီကာလပိုသည့်အရှင်ခါကာလတိုင်အောင်ဆင်မြန်းတယ်လို့ရှိရင်အလှဆုံးတရားအကောင်းဆုံးတရားဘယ်လိုတရားပါလဲပု္ပ္ပာတစ်ချက်နောက်တစ်ခုကိဉ္သူယာဝဇရသာတုကိဉ္သူသာတုပဋိဋ္ဌိတာပဋိဋ္ဌိတာမိမိတို့ရဲ့ခန္ဓာကိုယ်မှာဆွေးဆွေးမြည်မြည်တည်နေသည့်ရှိသောသာတုအကောင်းဆုံးဖြစ်သောတရားဆိုတာကကိဉ္သူဘေတရားပါဏိမြတ်စွာဘုရားပရမဟာကခန္ဓာကိုယ်မှာဝတ်ဆင်ထားလိုက်ရင်အကောင်းဆုံးဖြစ်တဲ့တရားကပါလဲမိတဲ့ဒုတိယကမိမိတို့ရဲ့ခန္ဓာကိုယ်မှာအမြဲတမ်းတည်နေရမိတရားကအကောင်းဆုံးတရားကဘာတရားပါလဲဒုတိယနောက်တကတတိယကိဉ္သူနရနာရတနာနရနာရှိသမျှသောအလုံးစုံသောတရားတို့အတွေ့ယရဏံအကောင်းဆုံးဖြစ်သောယရဏအကောင်းဆုံးဖြစ်သောယရဏလည်းလို့ပြောနေကြတဲ့တရားကကိဉ္သူဘေလိုတရားပါဠိမြတ်စွာဘုရားလောကမှာယရဏလို့ပြောနေကြတယ်အဲ့ဒီယရဏတွေမြတ်စွာဘုရားချင်းပါလူသားတရားတွေအတွက်အကောင်းဆုံးဖြစ်သောယရဏဟာဘယ်တရားကိုခေါ်ပါလဲမြတ်စွာဘုရားတတိယနောက်တကကိဉ္သူဇောရဟိတုဟရံလောကေဟောတိသုံးစေတုံးလောကကြီးဖြစ်၌တုဟရံလူသောသူခေါ်တော့လူရဲ့တိုက်ပြည့်ရဲ့မရနိုင်တဲ့တရားကတော့ကိဉ္သူဘယ်လိုတရားပါဏိမြတ်စွာဘုရားကိဉ္သူဇောရဟိတုဟရံsorry လူဆိုသူကိုယ်တော်သည်တုဟရံလူရဲ့တိတ်ဖြည့်ရဲ့မရနိုင်တဲ့တရားကကိဉ္သူပဲတရားပါဏိမြတ်စွာဘုရားလေးခုမြောက်မေးတဲ့ပု္ပ္ပာကကိုယ်သူဓမ္မတော်လူရဲ့တိတ်ဖြည့်မရနိုင်တဲ့တရားဆိုတာကဘယ်လိုတရားပါလဲစူးစူးပါပု္ပ္ပာလေးရှင်းပြန်ပြီးစဉ်းကြည့်ရအောင်ကိဉ္သူယဝဇရသာတုလူရဲ့လို့ဖြစ်လာကြတဲ့ပုဂ္ဂိုလ်ထင်မှာမိမာဖြစ်စေယောက်ျားဖြစ်စေယဟန်ဖြစ်စေလူဖြစ်စေငြိွေးတဲ့ပုဂ္ဂိုလ်ဖြစ်စေအိုတဲ့ပုဂ္ဂိုလ်ဖြစ်စေငေငေရွေကပင်စပြီးတော့မတည်မရှင်းအိုသည့်တိုင်အောင်ဆင်မြန်းထားလို့ရှိရင်အကောင်းဆုံးဖြစ်သောတရားဆိုတာကဘယ်လိုတရားပါလဲပထမနေ့ကိဉ္သုသာတုပတ္တိတာမိမိတို့ခန္ဓာကိုယ်မှာအမြဲတမ်းဆွေးဆွေးမြည်မြည်ရှိနေရမည်တရားက အကောင်းဆုံးတရားကဘယ်လိုတရားပါနိမြတ်စွာဘုရား သုံးကိဉ္စုနရနာယရနာလောကမှာတတ္တဝါတွေအတွက်အမတန်မြတ်သောဇာကောင်းလာပါတယ်ဆိုတဲ့အကောင်းဆုံးဖြစ်သောယရနာယရနာလို့ပြောနေကြတဲ့အဲ့ဒီတတ္တဝါတို့အတွက်အကောင်းဆုံးဖြစ်သောယရနာဆိုတာကဘယ်လိုယရနာပါလဲမြတ်စွာဘုရား၄ကိဉ္စုစောရဟိဒုက္ခရာလူဆိုသူဟောတော့လူရဲ့တိုက်ပြန်မရနိုင်တဲ့ပြည့်စုံဥစ္စာခိုးသူရမများတော့လူရဲ့တိုက်ပြန်မရနိုင်တဲ့ပြည့်စုံဥစ္စာဆိုတာကဘယ်လိုပြည့်စုံဥစ္စာဘယ်လိုတရားပါလိမ့်မြတ်စွာဘုရားစုစုပေါင်း၄ချက်အဲ့ဒီ၄ချက်ကတစ်ခုစီဆင်းပြီးတော့ဖြစ်လိုက်အောင်အာယုံစိုက်ပြီးနားပါမနေ့ကဟောသွားတဲ့တရားကလည်းမိမိတို့တဏ္ဍာမှာအဲ့ဒီပေတန်းနဲ့တန်ရမှာအခုလည်းပဲဒီတရားကလည်းမိမိတို့တဏ္ဍာမှာတန်ရမှာပေတန်းနဲ့အတိအသင့်ရှိနေဖို့လိုအပ်တယ်အဲ့ဒီပေတံလေးနဲ့တိုင်းလိုက်တဲ့အခါမှာကိုယ်တန်တာမှာဒီဓမ္မပေတံလေးနဲ့တိုင်းလို့ပြည့်နေပြီဆိုရင်ငါသည်ဒီဘဝမှာမဉ္ဇဉ်ပုံဉ္ဇဉ်နိဗ္ဗာန်ဆံလောကုတ္တရာတရားတို့မရဇေကာမှုလည်းပဲဒုတိယဘဝအတွင်းငါမှာအမဟာရှေရှိပြီဒီလိုကိုယ့်ကိုယ်ကိုယုံကြည်စိတ်ချနိုင်ဖို့အတွက်ပေတံလေးတွေရှင်ခွင်လေးတွေမြေပုံလေးတွေအတိဒီကတော့နော်မှတ်ကြောက်လေးတွေအတိဒီကတော့ဒီပရိယပေတံမှတ်ကြောက်တယ်လို့ဟောခဲ့ပါမယ်ဒီတော့နတ်သားရန်လျောက်တော့ကျလေးချက်ကိုမြတ်စွာဘုရားကဘယ်လိုဖြေကြသလဲသီလံယဝဆရာသာတုမတ္တသာတုပဋိဋ္ဌိတာပညာနရနာရဏံပုံညာစောရိဟိဒုဟရံမေရနတ္တကလေတက္ကတာမြတ်စွာဘုရားဖြေတာကလေတက္ကတာသူပါရနေသူပါရမမေခွန်ဘုရားကကိဉ္သုယဝဆရာသာတုလူရဲ့လို့ဖြစ်လာတဲ့ပုဂ္ဂိုလ်ဘရဝရှင်မှာမိမဖြစ်စေယောက်ျားဖြစ်စေယန်းဖြစ်စေလူဖြစ်စေငေငေရွေမွေးတဲ့အရှင်ကပဲစားပြီးတော့မသေးမီကာလဩသိကာလတန်အောင်မိမိသန္တာမှာဆင်းမြန်းတတ်ရအလားဆုံးတရားကိုတော့မြတ်စွာဘုရားကသီလံယာဝစရတာတုသီလပါပဲတဲ့ဒီတော့သီလစရာကိုဒီမှာတော့တို့တော်များများဟောပြီးပါပြီအရင်ရှင်းပင်ကမရောက်ဘူးတဲ့ပုဂ္ဂိုလ်တွေကမနာဘူးတဲ့ပုဂ္ဂိုလ်တွေကသီလနဲ့ပတ်သက်ပြီးတော့သာမန်ရိုးရိုးဖြစ်တယ်သီလဆိုတဲ့နဲ့ပတ်သက်ပြီးတော့ပုံညာကရိယာဝတ္ထုစေပါမှာသီလကမူရဲ့အနေနဲ့လူသားတယောက်တွင်နဲ့ခါဝါပစုံမှာလုံချုံရမိတိုက်ခါဖို့ငါဘူးနေစာသီလလို့ခေါ်တယ်ဒီတဲ့တန်နေရင်၈ပါးသီလ၉ပါးသီလနော်ဒါသီလတခုပြီးမှအဲ့ဒီ၈ပါးထဲမှာနောက်ကအပစင်နာဟိုသူကလေးပါလေသီလဝေယဝိဇ္ဇာကိုလေသီလပြောပြီနော်အပစင်နာမိမိတို့ရဲ့ကုဏဝေတွေဝေယဝေတွေအဖြစ်ကြီးမြတ်တဲ့ပုဂ္ဂိုလ်တွေကိုအယုဒေကာရဝတရားရှင်းတဲ့တင်ထားပြီးတော့ဆက်ဆံတာတွေပြုလုပ်တာတွေအားလုံးဒါတွေအပစင်နာကုသိုလ်သူကိုလေးပဲဘေးထဲမှာသွင်ရတာသီလထဲမှာသွင်ရတယ်လူတွေကပါဏာတိပါဒစသည်မှာရှောင်ကျဉ်ချင်းစသော၅ပါးကိုပဲသီလလို့ထင်နေကြတယ်မဟုတ်ဘူးအပစင်နာကုသိုလ်ကိုလည်းသီလထဲမှာသွင်ပါနောက်တခါဝေယဝိဇ္ဇာအခုလူဓမ္မသဘင်ဆင်းရဲကျင့်ပါနိုင်ဖို့အတွက်နော်တရားအားထုတ်တဲ့ပုဂ္ဂိုလ်များစာရေးတော်ရင်နေထိုင်ရင်အားလုံးအစားစားရအဆင်ပြေဖို့အတွက်ဝေယဝိဇ္ဇာကုသိုလ်ဆောင်ရွက်ကြတယ်။အဲ့ဒီဆောင်ရွက်သမျှဝေယဝိဇ္ဇာလုပ်ငန်းကုသိုလ်အားလုံးကိုဒါနသီလဘာဝနာထဲမှာပေးထဲမှာသွင်းရတယ်။သီလထဲမှာသွင်းရတယ်။အခုမြတ်စွာဘုရားဟောတဲ့အထင်မှာသီလဆိုတာ၅ပါးသီလတစ်ခုတွေရွေးပြီးဟောတာမဟုတ်ဘူး။ဒါကိုသဘောပေါက်ဖို့လိုတယ်။ဒါကြောင့်ဗောဓေဝဗုဒ္ဓပြသနာ၄ချက်သိလို့ရင်းနဲ့ငါဓမ္မတော့ရောက်ရှိလာကြတော့ဒါယကနာသတို့သူနော်ဤအာယုန်တပါဆိုင်မြတ်တော်ဘိနာဆိုင်ဆိုင်တော်ဘာသိတံမိသင်တို့မိတဲ့ပု္ပ္ပလေးချက်ကိုတခုစီတခုစီငါဘရအကြည်အပြင်ရှင်းပြမယ်လောကမြတ်ဝတ်တင်တယ်တွေ့မြင်နေရဟောဒီလောကကြီးခြေ၌ယာဝဇရာမွေးတဲ့အရှင်ကပင်စပြီးတော့မသေးမီကာလဩခါကြတိတဲအောင်ဘာသူစံမြန်းတဲ့အခါမှာအမြေသာဝရလှပနေတဲ့တရားကတော့သီလံ၅ပါးသီလ၈ပါးသီလ၉ပါးသီလ၁၀ပါးသီလအပ္ပဇယနာဝေယဝိဇ္ဇာဆိုတဲ့သီလမျိုးစုံပင်ဒီဒီလိုပေးလိုက်တာပုံပေါ်မှာသီလံသီလပင်ဒီဆိုမစုံဘူးနော်ဒီတော့လူသားတရားဟာပါဏာတိပါဒအမှုမှရှောင်ခြင်းပဲအနိုင်နေတာမှုမှရှောင်ခြင်းပဲစသည်ဖြင့်ငါးပါးသီလကိုခောက်ဝဲဆိုမှလုံချုံစွာစောင့်တည်ထားတဲ့ပုဂ္ဂိုလ်တရားတရားသီလတည်းဟူသောဥစ္စာကိုကိုယ်တန်တယ်မှဆင်ကြည်လိုက်ငငယ်ရွေနဲ့ဆင်သီလကိုလုံချုံစွာစောင့်တည်ရင်လည်းပဲလူသားအလုံးတွေကအသက်ကြီးတဲ့ပုဂ္ဂိုလ်ကလည်းပဲလေးစားခံရတယ်အဲ့ဒီငွေတဲ့ပုဂ္ဂိုလ်မိမာလည်းတို့တူပဲယောက်ျားပဲတို့တူပဲသီလတည်းဟူသောအစဉ်တန်စာကိုစင်မြန်းထားလို့ရှိရင်အမတန်မှလှပါတယ်တဲ့ငွေရတဲ့ပုဂ္ဂိုလ်တို့လည်းလှပါတယ်တင်တယ်တဲ့ အသက်ကြီးတဲ့ပုဂ္ဂိုလ်တည်းလာပါတယ်တင့်တယ်ယဟန်လည်းပဲတို့တူသီလရှိမှလာပါတယ်တင့်တယ်လူပဲဖြစ်စေယဟန်ဖြစ်စေငွေရတဲ့ပုဂ္ဂိုလ်ဖြစ်စေကြီးတဲ့ပုဂ္ဂိုလ်ဖြစ်စေမိမဖြစ်စေယောက်ျားဖြစ်စေသီလတည်းဟူသောအစဉ်တန်စာကိုဆင်းမြန်းထားလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာလာပါတယ်ဒါကြောင့်ငွေတဲ့အရှင်ကပဲစပီတို့အိုတဲ့အရှင်တန်အောင်ဆင်းမြန်းထားတဲ့အခါမှာအကောင်းဆုံးဖြစ်သောတရားသည်ဘာလဲဆိုရင်သီလဟုတ်လားအဲ့ဒီလိုမှမဟုတ်ဘဲနဲ့တာမန်မျက်စိနဲ့ကြည့်ရင်ငေတဲ့အရှင်ကပဲစပြီးတော့အောတိအရှင်ကကာလတည်းမိမိခန္ဓာကိုယ်မှာဆင်းမြန်းထားရင်အကောင်းဆုံးဖြစ်တဲ့တရားဟာကွာလောကမှာခိုက်ဖို့အဝဲစားတွေပါလို့ပြောအောင်ပြောကြလိမ့်မယ်ဒါတွေကခိုက်ဖို့အဝဲစားတွေကသူ့ရွေနဲ့သူဝက်ဆယ်မှာကြည့်လို့ကောင်းတာလှပါတာအသက်ဆင်းကနဲ့စိတ်ချောင်းနဲ့အသက်20 30အရွယ်ဝက်ဆယ်လို့လှပါတဲ့အဝဲစားကိုအဖိုးကြီးတွေဘွားကြီးတွေကိုယ်ကဝေးပြီးဝက်ကြည့်ဖို့ပိတ်ဆံရှိတယ်ဆိုပြီးဘယ်ကြည့်ကောင်းပါလဲဟုတ်လားငငရွေနဲ့ဝဲလို့နှပ်ပါတဲ့အဝဲစားတခုအဖိုးကြီးတွေဖွားကြီးတွေဝဲလို့ရှိရင်ပေါင်းဝညာကဘယ်လိုမျိုးဟာဒီအဖိုးကြီးဖွားကြီးငွေပြန်နေကြတာပဲလှမှာမလှတာဒါကြောင့်မြတ်စွာဘုရားကငွေတဲ့အရွေကပဲစပြီးတော့အိုတဲ့အရှင်ကကာလတည်းအောင်ဆင်မြန်းထားလိုက်လို့ရှိရင်အကောင်းဆုံးအလှဆုံးဖြစ်တဲ့တရားဆိုတာတခြားမဟုတ်ဘူးစာရိတ္တသီလဝါရိတ္တသီလစာလို့ပြောရရင်စာရိတ္တသီလဝါရိတ္တသီလဝါရိတ္တသီလဆိုတာ၅ပါးသီလကိုခေါ်ဝပစောပမံလုံရှင်စွာစောင့်တည်ထားခြင်းသည်မြည်သည့်ပုဂ္ဂိုလ်မဆိုအမှန်တမ်းမှလှပါတယ်ထို့တူပဲအဖိုးကြီးဖြစ်စေအဖွားကြီးဖြစ်စေငွေရတဲ့ပုဂ္ဂိုလ်ပဲဖြစ်စေအခုလို့ဘာသာသာနာကိစ္စမှာဝေယဝိဆက်ကုသိုလ်ဝါဝါဖြင့်ဟုတ်လားလုပ်ငန်းကြီးကိစ္စတခုအထမြောက်ဥမာဒီမှာဆိုရင်6ရက်တိုင်းနဲ့ဆင်ကျင်ပါလေအဲ့ဒီ6ရက်တာကာလပတ်လုံးအတွင်းမှာအထင်းမှာဝင်ပြီးတော့တရားနာခွင့်အထင်းမှာဝင်ပြီးတော့တရားထိုင်ခွင့်မရရှိစေကြမှုလေးပဲဒီတရားနာပရိသတ်တွေရှမ်းရှမ်းသာသာတရားဘောနာကျင့်သုံးဖို့များအားထုတ်ဖို့စာဝတ်ညအစဉ်ပြေဖို့အတွက်အပြင်ကဟုတ်လားခုံလေးခင်းတယ်စာရည်တော်ရအကုန်လုံးတာဝန်စီစဉ်ထားတယ်ဒါတွေအလုံးဟာဘာလဲဆိုပြီးတော့ပြောမှာသီလပဲဝေယဝိဇ္ဇာသီလလို့ခေါ်တယ်ဘုရားရှင်ကအဲ့ဒီဝေယဝိဇ္ဇာသီလဟာလေပဲငေတဲ့အရှင်ကပဲစပြီးတော့အိုတဲ့အရှင်ကကာလတည်းကိုဆင်းမြန်းထားလိုက်လို့ရှိရင်အမှန်တန်လှပါတယ်။သူလည်းအွေမွေပါဘူးတဲ့။ငေရတဲ့ပုဂ္ဂိုလ်မှမဟုတ်ဘူးကြီးတဲ့ပုဂ္ဂိုလ်ကလည်းကိုနိုင်တဲ့တာဝန်ထမ်းပြီးတော့ဝေယဝိဇ္ဇာကောင်းမှုကုသိုလ်ယူသင့်ပါတယ်။သူ့ကိုလည်းပဲတိလဆင်းခြင်းမှာသွင်းရတယ်။ဒါမင်းလားဆိုတော့မဟုတ်ဘူးအပစင်နာအခုလို့ပရိသတ်တွေရောက်လာတယ်။လူပရိသတ်ကများလာတော့နင်းနေနေရကြက်လာတယ်ဟုတ်လား။ကိုဘေးနားမှာတထွားလောက်လိမ့်လိုက်နေတယ်တောက်ကဝင်လာအပေါင်းနားမှာကြက်နေပြီဆိုငါတထွားလောက်ဒီဘက်ရွှေ့ပေးလိုက်ရင်ဟိုဘက်ကနေရနေနေလေးရှောင်းသွားမှာပဲဆိုတဲ့ပုံစံမျိုးနဲ့အဲ့ဒီနှလုံးသွင်းပြီးတော့ဖေးပေးလိုက်လို့ရှိရင်အဲ့ဒါဘာသီလလို့ခေါ်တာအပန်စင်နာသီလလို့ပြောတာဟိုနားမှာကြက်နေလို့လှမ်းပြောတာနော်ဟဲ့ဗောအဲ့လိုပဲပြောရမှာအဲ့ဒါဘာလို့ခေါ်တာသီလလို့ခေါ်တာအဲ့ဒီလိုအသိစိတ်တန်နဲ့ရှင်ပြီးတော့စောက်တည်ထားတဲ့သီလတွေဘာလို့ခေါ်တာယာဝစရာငေတဲ့အရွယ်ကပဲစပြီးတော့အိုတဲ့အရွယ်ကာလတိုင်အောင်မိမိတန်တာမှာဆင်မြန်းထားလို့ရှိရင်အကောင်းဆုံးအလားဆုံးဖြစ်သောတရားကိုလက်ညှိုးထိုးပါဆိုရင်မြတ်စွာဘုရားကဘာကိုထိုးပြ?သီလ။သီလသည်စာရိတ္တသီလ၊ဝါရိတ္တသီလ။ဝါရိတ္တသီလဆိုတာ၅ပါးသီလ။နှိစ္စသီလလူသားတရားအတွက်ဝါရိတ္တသီလဆိုတာဘာကိုခေါ်တာတော့၅ပါးသီလခေါ်တယ်။ပါမနေကိုရင်တစ်ပါးအတွက်ဝါရိတ္တသီလဆိုတာ၁၀ပါးသီလခေါ်တယ်။ယဟန်တို့တပါးအတွက်ဝါရိတ္တသီလသာ290ခုနှစ်သာသီလတိခါကိုပြောတယ်။ကြံတဲ့အပစင်နာသီလနဲ့ဝေယဝိဆသီလကတော့လူရောယဟန်ရောမိမရောယောက်ျောရောငွေရတဲ့ပုဂ္ဂိုလ်ရောကြီးတဲ့ပုဂ္ဂိုလ်ရောအကုန်လုံးကိုနိုင်သလောက်ဝေယဝိဆတန်ဝန်ကတော့ထန်းကိုထန်းဆောင်ရမယ်။အပစင်နာကလည်းထိုးတူပဲမိမိတို့ထက်အသက်တိခါဂုံဝါကြီးမားသောပုဂ္ဂိုလ်များနဲ့တွေ့တဲ့အခါမှာနေရဖေးပေးတာလမ်းပေးပေးတာကိုကုညင်ဆောင်ရွက်ပေးတာလေဒါတွေအလုံးဟုတ်အမစင်နာသီလလို့ခေါ်တယ်။ဒါကြောင့်လူရဲ့လို့ဖြစ်လာပြီးပုဂ္ဂိုလ်တယောက်ဒီမိမိခန္ဓာကိုယ်ငယ်ကပဲစပြီးတော့အသက်ကြီးရင်ဒီကာလတိုင်အောင်အမြဲတမ်းတန်ဆာဆင်ပြီးတော့အလှဆုံးအကောင်းဆုံးဖြစ်အောင်ဆောင်ထားရမယ့်တရားကသီလဝါရိတ္တသီလစာရိတ္တသီလစာရိတ္တသီလထဲမှာဘာထည့်သွင်းလိုက်ပါတော့အပါစင်နဲ့ဝေယဝိဇ္ဇာကိုယူထားလိုက်ပါဒါတော့ဆိုသိပြီနော်အကျိုးဆိုစာရိတ္တသီလဆိုဘာမှမသိဘူးပုညကရိယာစေပါထည့်ကဘသူ့ကိုဆွဲထောက်လိုက်ပါတော့အပါစင်နာနဲ့ဝေယဝိဇ္ဇာစာရိတ္တဒါလောက်ဆိုရင်လူသားတိုင်းလူသားတိုင်းဆင်မြန်းထားရမယ့်တရားသည်သီလဒီဖြည့်အတွက်သဘောပေါက်ပြီဒီတော့ဘုရားရှင်ကဒီနေရာမှာဗုဒ္ဓရဲ့အလိုကိုသိတဲ့အထာရဆရာကဘာပြောလဲဆိုလို့ရှိရင်ဒီစာရိတ္တသီလဝါရိတ္တသီလဆိုတဲ့အရာဒါနာ တချို့နေရာမှာဒါနဘာဝနာထက်ကိုဒါနထက်ရောဘာဝနာထက်ရောစွန့်အားရှိပါတယ်တာကိုဖွင့်တယ်နော်အဲ့တော့အထာရာဖွင့်ကိုမထောက်ပြခဲ့ဘူးဆိုရင်အခြေအချင်းမသိနိုင်ဘူးဒါနအလူတန်းနဲ့ပတ်သက်ပြီးတော့ဘယ်လောက်ပဲကြီးကြီးမားမားလူတန်းသူတန်းကိုကျင်းသီလပြည့်စုံနေရင်တော့သိပြီးနောက်မှာပဲရောက်မှာအပေကိုရောက်မှာပဲနော်အပေဆိုတဲ့နေရာမှာငရေဘုံတရိစံဘုံအတူတကေဘုံပြစ်တာပဲဘယ်ထဏဘယ်နှမျိုးတော့လေးဘုံရှိတယ်တရိစံဘုံရဲ့လို့တော့သိတာမရှိဘူးသူတို့ရဲ့ခန္ဓာကိုယ်ကိုပဲနေဘာလို့ခေါ်တရိစံဘုံလို့ခေါ်တယ်ဒါမျိုးတွေကင်သေးပြီးတဲ့နောက်မှာဒါနပြည့်စုံခဲ့တယ်ကိုကျင့်သီလမရှိဘူးတဲ့ပုံကတရားဖို့အပေလေးဘုံတွေကတရိစံဘုံရောက်သွားရင်ဒါနကတော့ဒါနလမ်းကြောင်းကအကျိုးပေးသွားမယ်ခွေးဘဝကပရိသတ်မျိုးစစ်ပြရှာလိုက်တဲ့သီလမလုံရှုံးတော့နော်တရိစံဘုံရောက်သွားတယ်ဒါပေမဲ့အဲ့ဒီခွေးကဒါနမျိုးစစ်ပါတော့သူတို့အစားအသောက်မချဘူးဟုတ်လားမြန်မာနိုင်ငံဆိုခွင့်ကြောင်းမှာတော့ခွေးဖြစ်မှာပေါ့အစားအသောက်ပိုးတဲ့နေရာဒါနမျိုးစစ်ကြောင့်ဒါမျိုးပြောတာသီလမလုံရှုံရင်းရတော့ပါလေတရိစံဘုံရောက်ရှင်ရောက်သွားပြီဒါနနဲ့သီလအကျိုးပေးဖို့ရှင်မတူသီလမပြည့်စုံဘူးဆိုရင်အပင်လေးဘုံဆွေးချမှာပဲဒါနမပါဘူးဆိုရင်တော့ဘေဘုံရောက်ရောက်ဆင်းရင်မှာပဲဟုတ်လားလူဘုံရောက်လေလူဆင်းရင်ပေါ့နတ်ဘုံရောက်နတ်ဆင်းရင်အကျိုးပေးတာရှင်မတူဘူးဆိုတာကိုနားလည်ရမှာအခုမြတ်စွာဘုရားဟောထားတာကဒါနကောင်းမှုဆိုဘယ်လောက်ပဲဆောင်းအားရှိရှိသီလမဆင်းမြနိုင်ဘူးဆိုရင်ထိုဘက်ကိုသည်ဒုတိယဘဝမှာထိုဘက်ကိုသွားရသည်ပါတယ်အပင်လေးပုံတပုံပုံပါပဲတဲ့နော်ဒါကြောင့်သီလဆင်မြတ်ကိုရည်ကြည်တယ်ဘာဝနာတရားပွားများကြိုကိုအားထုတ်တယ်သမထဘာဝနာဖြစ်စေဝိပဿနာဘာဝနာဖြစ်စေဒီမှာတရားလာအားထုတ်တယ်ဟုတ်လားမိမိရဲ့ခန္ဓာငါးပါးယုံနိုင်တရားတွေရဲ့မမြင်ရှင်နေဆက်ဆင်းရဲတို့ကဆိုမြအနိုင်တာစသည်ဖြင့်လက္ခဏာသုံးချက်တိုင်ပြီးတော့အရှင်ပြည့်ရှုမှတ်ပွားများအားထုတ်နေကြတယ်ဒါပေမဲ့သူ့တန်တာမှာကိုကျင့်သီလမှမရှိဘူးဆိုရင်ဘယ်လောက်အားထုတ်အားထုတ်တရားရနိုင်ပါမလားမရဘူးသီလဖောင်ဒေးရှင်းမခိုင်ခန့်ဘူးဆိုရင်အထက်မှာဘာဝနာဆိုတဲ့ဘုံဘိတ်မှာဘယ်လောက်ပဲတိဆောက်တိဆောက်မခိုင်ခန့်ဘူးဟုတ်လားအကုန်လုံးအပါလေယိုယွင်းပြည့်စည်သွားမယ်ဒါကြောင့်သီလသည်အမှန်တမ်းအရေးကြီးတယ်ငေတဲ့အရှင်ကပဲစပိတို့အိုတိအရှင်ကကာလတန်အောင်ဆင်မြန်းထားလေလို့ရှိရင်အကောင်းဆုံးဖြစ်သောတရားသည်သီလပါပဲဒီကိစ္စကိုပြီးသွားပြီဖြစ်နောက်ဒုတိယပုဆာနဲ့တွေ့ရအောင်ကိဉ္သူယာဝဇရသာတုကိဉ္သူသာတုပဋိဌိတာဘဂဝါဘုံတို့နေဝံထွန်းလင်းတပ်ပါတော်မူတဲ့မြတ်စွာဘုရားပဋိတ္တိတာမိမိတို့သန္တာမှာအမြေထားဝရတည်ရှိနေသည်ရှိသောကိဉ္စုအဘယ်မြည်သောတရားသည်သာဓုအကောင်းဆုံးတရားဖြစ်ပါသည်နိမြတ်စွာဘုရားတတ္တဝါတိုင်းတတ္တဝါတိုင်းနှလုံးသားထဲမှာဆွေးဆွေးမြေ့မြေ့တည်ထားရမည်တည်ရှိနေရမည်တရားကားတို့ဘယ်လိုနေရပါလဲဘယ်လိုနေရတာတည်ရှိနေလို့ရှိရင်ထိုတတ္တဝါအတွက်အကောင်းဆုံးတရားတည်ရှိတယ်လို့ဆိုရပါမလားမြတ်စွာဘုရားပတ္တသာတုပဋိဌိတာဘုရားကတခွန်းတယ်ပတ္တသာတုပဋိဌိတာဘောဓေဝဗုဒ္ဓသိတော်ရင်းနဲ့ငါတ္တမသောရောက်ရှိလာသောတာယကအနန္တတုပတ္တသာတုပဋိဌိတာပတ္တဆိုတဲ့တရားကပဋိဌိတာပတ္တဝါတို့ရဲ့နှလုံးသားထဲမှာအမြဲတမ်းစွန့်မြေတည်ရှိနေရင်သာတုအကောင်းဆုံးတရားဖြစ်တယ်ပဋိဌိတာပတ္တဝါတို့သာနာမှာအမြဲတမ်းတည်ရှိနေရင်သာတုအကောင်းဆုံးတရားဆိုတာကတော့ပတ္တပရာတရားပါပဲတယ်ပတ္တဝါတို့သန္တာမှာအမြဲတမ်းဝရဆင်မြန်းထားရမည်တရားကားတော့သီလအမြဲတမ်းနှလုံးသားထဲမှာဆွေးဆွေးမြေ့မြေ့တည်ရှိရမည်တရားကားတော့တတ်တာပါဠိစာပြေကတော့တတ်တာတလုံးတွေပဲအတိတ်ပြေကတော့ဖွင့်ရမယ်ဥဇန္ဒအဘိဓမ္မာတာဝိပါဝနိတိကာကတတ်တာတိတိတတ်တာဗုဒ္ဓရည်သူပတာတော့အယားဆိုင်သောယရနာ၃ပါးအပေါ်မှာသက်ဝံယုံကြည်မှုဆိုတဲ့သဘောတရားကိုတတ်တာလို့သတ်မှတ်ပါတဲ့ယရနာ၃ပါးနဲ့ပတ်သက်လာပြီဆိုတော့ဗရာဘိနှမျိုးဖြစ်သွားမှာ၃မျိုးဘုရားစိတ်ဘုရားမှာပုံမှာတဲ့ဝင်ယုံကြည်မှုဆိုတဲ့တရားတရားစိတ်တရားမှာပုံမှာတဲ့ဝင်ယုံကြည်မှုဆိုတဲ့တရားသင်္ကာစိတ်သင်္ကာမှာပုံမှာတဲ့ဝင်ယုံကြည်မှုဆိုတဲ့တရားယရဏသုံးပါးနဲ့ပတ်သက်ပြီးဖြစ်ပေါ်လာတဲ့တရားကိုရတနာတရားပတ်တာလို့ခေါ်တယ်။ကံနဲ့ကံရဲ့အကျုပ်ကိုတဲ့ဝင်ယုံကြည်မှုဆိုတဲ့တရားကိုကံမင်စာကမ္မဖလင်စာပတ်တာလို့ခေါ်တယ်။အဲ့ဒါကောမှအကျဉ်းချုပ်ရင်ကံနဲ့ကံကျိုးထုံမျိုးပုံမှာတဲ့ဝင်ယုံကြည်တဲ့တရားကတစ်မျိုးယရဏသုံးပါးပုံမှာတဲ့ဝင်ယုံကြည်တဲ့တရားကတစ်မျိုးအဲ့ဒီတရားနှစ်ခုကိုသင်ကျုံပြီးတော့မြတ်စွာဘုရားကပတ္တာပါတုပရိတိတာမိမိရဲ့ခန္ဓာကိုယ်မှာဆွေးဆွေးမြေ့မြေ့တည်ရှိနေရင်အကောင်းဆုံးဖြစ်တဲ့တရားဆိုတာကတော့ပတ္တာပါတဲ့ယရဏသုံးပါးပေါ်မှာသက်ဝင်ယုံကြည်မှုဆိုတဲ့တရားနဲ့ကံနဲ့ကံညိုထုံမျိုးပေါ်မှာသက်ဝင်ယုံကြည်မှုဆိုတာအဲ့ဒီတရားဟာလည်းပဲအမတန်မှအဓိကကြားတယ်တရားတရားအကောင်းလေးလေးအလူဒါနများများလုပ်နေတယ်တရားတရားအကောင်းလေးလေးသီလကလည်းများများစောင့်တည်ဖြစ်တယ်။တရားတရားအကောင်းလေးလေးသမထဘာဝနာကလည်းများများအထောက်ဖြစ်တယ်။ တရာတရားအကောင်းလေးလေဝိပဿနာဘာဝနာကလေအကောင်းဖြစ်တယ်တရာတရားဒီကုသိုလ်အလုံးတို့ဤအဓိကမူလအခြေခံတရားပါလို့ဘုရားရှင်ကဒီတဲ့ဟောတယ်ပထမကိုလေ့လာဟူတဲ့ပုဂ္ဂိုလ်စဉ်ပါဠိရွတ်ကြည့်လိုက်ဗဒံဥပနိသယဒါနံဒိဋ္ဌိဗဒံဥပနိသယသီလံပမာရိယတိဗဒံဥပနိသယဥပောတရာကာမံကတ္တဝံကရောတိဘုရားရှင်ကိုယ်တိုင်ဖရန်ပါဠိတဲ့မှာဟောတာတယ်ပထမလေ့လာပြီးဖြစ်တဲ့ပုဂ္ဂိုလ်မျိုးပါရင်ဒီပါဠိကိုဆွေးထုတ်ဟောနေတယ်လို့သိအောင်လို့ရွတ်ပြတာဗဒံမိမိတို့တဏ္ဍမယရဏသုံးပါးပေါ်မှာသက်ဝင်ယုံကြည်မှုဆိုတဲ့တရားကံနဲ့ကံကြိုးထုံမျိုးပေါ်မှာသက်ဝင်ယုံကြည်မှုဆိုတဲ့တရားဆိုတဲ့တရားကိုဥပနိဒါယအကြောင်းပြု၍အမိပြု၍ဒါနံဒေတိအလူပေးနိုင်တယ်လူပေးရှင်းစတဲ့ကိစ္စဖြစ်တယ်။သီလံသမာဓိယတိသီလစောင့်တည်ဖြစ်တယ်။ဥပောတရာကမ္မံကရောတိဥပောသီလစောင့်တည်ဖြစ်တယ်။လူတွေဟာအလူပေးကြတယ်။သီလခံယူစောင့်တည်ကြတယ်။ဘာဝနာတရားပွားများကြိုးကိုအားထုတ်တယ်ဆိုတာဘာကြောင့်လဲဆိုရင်ထိုပုဂ္ဂိုလ်တွေရဲ့နှလုံးသားမှာတရားတရားတည်ရှိနေလို့အလူပေးတာဟာဒီလိုသတ္တိရှိတယ်လို့ယုံကြည်မှုဆိုတဲ့တရားတရားမရှိရင်အဲ့ဒီဘက်ကိုလှုပ်ဖြစ်မှာမဟုတ်ဘူးတိလခံယူစောက်တည်ရင်ဒီလိုအကျိုးတရားကိုရရည်တယ်လို့သူ့မှာမယုံကြည်ဘူးဆိုရင်လည်းသူဟာပါလေတိလစောက်တည်ဖြစ်မှာမဟုတ်ပါဘူးဘာဝနာတရားပွားများချက်ကိုအားထုတ်ရင်ဒီအကျိုးတရားကိုရတယ်လို့ကံနဲ့ကံကြိုးထုံးမျိုးမှာသက်ဝင်ယုံကြည်မှုဆိုတဲ့တရားတရားအခန္ဓာမရှိဘူးဆိုရင်လည်းဝိပဿနာတရားလေးမပွားများနိုင်ဘူးဒီလိုပတ္တသည်ကုသိုလ်တရားအားလုံးတို့ဤဖြစ်ကြောင်းအခြေခံအကြောင်းတရားဘုရားကဒီနေ့ပြောတယ်ထို့အတူပဲမြတ်စွာဘုရားကိုရှိခိုးတယ်ဘုရားအပေါ်မှာသက်ဝင်ယူခြင်းမှုစတဲ့တရားတရားရှိမှဘုရားကိုရှိခိုးတာတရားတော်ဝင်ရှိခိုးရင်လည်းတရားတော်မှာသက်ဝင်ယူခြင်းမှုစတဲ့တရားတရားအခိုင်အတန့်ရှိတဲ့ပုဂ္ဂိုလ်မှာတရားကိုရှိခိုးတာတန်ဃာတော်ဝင်ရှိခိုးရင်လည်းပဲထို့အတူပဲတန်ဃာတော်မှာသက်ဝင်ယူခြင်းမှုစတဲ့တရားတရားရှိမှတရားတရားသည်ကုသိုလ်အားလုံးတို့ဤအခြေခံတရားအားဒီအားဒီထင်မှာပတ္တအားဒီအမ္မတမအဓိကကြတဲ့စတာကိုသိသိစေရှင်လို့အဘိဓမ္မာသဘောတရားအနေနဲ့ဘော၅ပါးထင်မှာပါဘဝရှိကတင်ထားတာပတ္တဘုလေ့လာဘူးတယ်နော်ပတ္တဗလံဝိရိယဗလံတတိဗလံသမာဓိဗလံပညာဗလံပါဘဝရှိကထားပြီးတော့မြတ်စွာဘုရားဟောခဲ့တာပတ္တအလကားဟောတာပေါ့ကုသိုလ်အားလုံးထင်မှာသရဥစီရအကုန်ပြီးသွားတာပါပဲတဲ့ဒီလိုပြောတာနော်ပတ္တဘောကဥစီလာနေတဲ့ပုဂ္ဂိုလ်တယောက်ဒီပုဂ္ဂိုလ်တူတရားရဲ့နှလုံးသားထဲမှာတရားတရားကနေရခိုင်ခိုင်ခန့်ခန့်ယူထားပြီးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအလူပေးရမှာလဲတာဝန်မလေးတော့ဘူးသီလစောင့်တရားမှာလဲတာဝန်မလေးတော့ဘူးဘာဝနာတရားပွားများကြုပ်ကိုအားထုတ်ရမှာလဲတာဝန်မလေးတော့ဘူးဒါကြောင့်ပတ္တဝါတို့ရဲ့နှလုံးသားထဲမှာအမြဲတမ်းဆွေးဆွေးမြေ့မြေ့တည်ရှိနေရအကောင်းဆုံးတရားဆိုတာကဘာတရားလဲပတ္တတာရေးကြည့်တယ်ဘယ်နှချက်ရှိသွားပြီတော့နှချက်ရှိသွားပြီပတ္တနဲ့ပတ်သက်ပြီးတော့အများကြီးပါဒီမှာဖွင့်ဆိုထားတာနော်ယုံကြည်မှုတရားတရားအကောင်းလေးလေးကုသိုလ်တရားလုံးတဲ့နေရာမှာစွန့်အားထည့်လေးလေးယုံကြည်မှုတရားတရားအားနေလေးလေးကုသိုလ်တရားလုံးတဲ့နေရာမှာအားသေးတယ်အားနေတယ်ပေါ့မကောင်းတဲ့လုံလို့ရတယ်ယုံကြည်မှုတရားတရားမပါဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်သားနဲ့ဖြစ်ပေါ်နေတဲ့ကုသိုလ်တရားဟာလေပါလေသိသိပါတယ်ဒီတော့ပု္ပ္ပာနှစ်ခုပြီးသွားပြီဟုတ်လားပါရမပြန်ပြောမယ်ငေစင်ကပဲစပြီးတော့ဩတဲ့အရှင်ကကာလတိုင်အောင်ဆင်မြန်ထားလိုက်လို့ရှိရင်အကောင်းဆုံးဖြစ်တဲ့တရားဆိုတာကသီလပတ္တဝရင်ပတ္တဝရင်ရဲ့နှလုံးသားထဲမှာအမြဲတမ်းတည်ရှိနေတဲ့အကောင်းဆုံးဖြစ်တဲ့တရားကပတ္တာပတ္တာကသဘောပေါက်ပြီနော်အရာရှင်ဘုံမှာသက်ဝင်ယူခြင်းမူတရားတရားတို့မှာသက်ဝင်ယူခြင်းမူတရားသံဃာတို့ရဲ့ဘုံမှာသက်ဝင်ယူခြင်းမူတရားကံနဲ့ကံကြိုးတို့မျိုးဘုံမှာသက်ဝင်ယူခြင်းမူဆိုတဲ့တရားအဲ့ဒီတရားတရားတွေနှလုံးသားထဲမှာတည်ရှိလာပြီဆိုရင်ပထမပါဠိတော်အတဏ္ဍဥပါနေတယဒါနံဒိဋ္ဌိသီလံသမာဓိဒီဥပဒရာကမကတ္တဝကရောတိစသည်ဖြင့်ပညာဝရပါဠိတော်ကြီးကိုတစ်လျှောက်ပိုင်းကြည့်လိုက်တရားတရားကိုအရှိကံပြီးမှဖြစ်ပေါ်လာကြတာဒီကုသိုလ်တွေပါပဲတဲ့။ကဲအဲ့ဒီဟာပြီးတော့နောက်တစ်ခုဆက်သွားရအောင်။တတ္တိယပု္ပ္ပာကဘာပါလဲ။ကိဉ္သူယဝဇရသာတုကိဉ္သူသာတုပရိဋ္ဌိတာကိဉ္သူနရာဏရတနာနရနာရှိသမျှသောပုဂ္ဂိုလ်လူနာပြမှာတတ္တဝါတို့အတွက်ရတနာယရနာယရနာယေလို့အမြတ်တတ္တဝါတို့အမြတ်တနုထားရပါတယ်ဆိုတော့ယရနာဆိုတဲ့တရားသည်ကိဉ္သူပဲလို့တရားပါနီတတ္တဝါတွေကလောကမှာယရနာယရနာအကောင်းဆုံးယရနာအကောင်းဆုံးယရနာလို့ပြောနေကြတယ်အဲ့ဒီအကောင်းဆုံးဖြစ်တဲ့ယရနာဆိုတာဘယ်ဟာကိုပြောတာလဲဘုရားရှင်ကတော့လောကီယရနာကိုညွှန်းတာမဟုတ်ဘူးသာမန်လူသားအနေနဲ့ပြောမယ်ဆိုရင်လောကမှာရှိနေတဲ့ယရနာတွေကိုထောက်ချင်ထောက်ပြမှာမြတ်စွာဘုရားကအဲ့ဒီယရနာတွေကိုဒီမှာပတ္တောလူနာပြမှာပတ္တဝါတို့တွေအကောင်းဆုံးယရနာစင်ထိမှာမသွဲဘူးအရာဖြေကြလိုက်တာကဘာနဲ့ဖြေလဲဆိုရင်ပညာနရနာယရနာ ဘောဓိဝါဗုဒ္ဓသိတို့ရေနင္ကဓမ္မသောရောက်ရှိလာတော့တရားနာသတို့သုံးနှစ်အာယုန်တပါးအစမြသွားပြီနတ်ဆဲဆဲထောင်းလောကေသုံးစေတဘုံလောကအနန္တခြင်း၌နရဏလူနာပြမသတ္တဝါတို့အတွက်ပညာဆိုတဲ့တရားကသာလျင်ယရဏသတ္တဝါတွေအတွက်ကောင်းဆုံးယရဏစိတ်မှန်ဖြစ်ပါပြီလောကမှာလူနာပြမှာတို့ရဲ့အတွက်ယရဏယရဏရဲ့လို့ပြောနေကြတယ်ယရဏဆိုတာတရားပြောတာမဟုတ်ဘူးပညာကိုပြောတာပါ ပညာဆိုတာအခုဘွေးရထားတဲ့အဲဒီလောကီပညာကိုပြောတာမဟုတ်ဘူးခင်ဗျာနော်ဖယားရှင်ရဲ့ရွေးချက်ပညာကိုနေသိဖို့လိုအပ်တယ်ဗုဒ္ဓကသမ္မာထားတယ်ငါဖယားဟောထားတဲ့အခုပညာနရနာယရနာလူနာပြမှာပတ္တဝါတို့တဲ့အကောင်းဆုံးဖြစ်တဲ့ယရနာဆိုတာလောကီပညာကိုပြောနေတာမဟုတ်ပါဘူးတဲ့မှန်လားလောကီပညာကိုပြောတာမဟုတ်ဘာကိုပြောတာလဲဆိုရင်တေကမ္မသရဏပညာနေ့ဝိပဿနာပညာသုံးမဲ့ပညာလေးဟောပညာ တော့ပါလေနော်ကမ္မသရဏဉာဏ်ပညာယဝိပဿနာဉာဏ်ပညာယမဲ့ပညာယပိုပညာယဒီပညာကိုသာလျင်ပြရှင်ရဲ့အလိုဆန္ဒအရာပညာလို့ဆိုတာပါဒါကြောင့်မြတ်စွာဘုရားကဘောဓိဝါဗုဒ္ဓသိလို့ရင်းနဲ့ငါဓမ္မသောရောက်ရှိလာသောဒါယကနတ္တနာရဏရှိသမျှသောလုံးစုံသောလူနာပြမှာတတ္တဝါတို့အတွက်ပညာကံနဲ့ကံယုတ်တို့မျိုးပေါ်မှာသက်ဝင်ယုံကြည်မှုဆိုတဲ့အသိဉာဏ်နဲ့ရှင်သောပညာပါဠိလိုကမ္မသရဏဉာဏ်ပညာ ဝိပါဒနာဉာဏ်ပညာမဲ့ပညာဖို့ပညာလို့ဆိုတဲ့ပညာတရားကသာလျင်နရဏာရှိသမျှသောအလုံးစုံသောလူနာပြမှာတတ္တဝါတို့အတွက်ယရဏယရဏစိတ်မှဖြစ်ပါပြီလူနာပြမှာတတ္တဝါတို့အတွက်အကောင်းဆုံးအနိမ့်သက်ဆုံးဖြစ်သောယရဏသာတရားကိုပြောတာမဟုတ်ပါဘူးတဲ့ပုဂ္ဂိုလ်တူတရားတွေကမ္မသရဏဉာဏ်ပညာဒါမှမဟုတ်ဝိပါဒနာပညာဝိပါဒနာပညာစကားကဝိပါဒနာအထောက်တဲ့ပုဂ္ဂိုလ်သဏ္ဍာန်မှာဖြစ်ပေါ်လာ ကမ္မသနာညာပညာပေါ်မှာမဘာဖြစ်ပေါ်လာတော့ဝိပဿနာညာပညာဝိပဿနာညာပညာအရက်အထက်မှာမမဲ့ပညာမဲ့ရက်အထက်မှာပါလေကိုပညာအဲ့ဒီ၄ပါးလုံးကိုသိမ့်ကျုံပြီးမှဘုရားရှင်ကပညာနရနာယရနာလို့ခေါ်တာတော်တော်ကမ္မသနာညာပညာမှမဖြစ်ဘူးဆိုရင်လည်းဝိပဿနာညာပညာဖြစ်ပါမလားမဖြစ်ဘူးတရားတို့ပေါ်မှာမသက်ဝင်ယုံကြည်သိမှတ်မှုဆိုတဲ့ကမ္မသနာညာပညာမရှိတဲ့ပုဂ္ဂိုလ်တရားတရားထုတ်ကြဘာဝိပဿနာပညာမှမရှိဘူးနော်ဒါကြောင့်ဘုရားရှင်ရွေးချက်ကကမ္မသရဉာဏ်ပညာရဲ့ဝိပါဒရဉာဏ်ရဲ့မဲ့ပညာရဲ့ဖို့ပညာရဲ့ဒီပညာလေးခုလုံးကိုသိမ့်ကျုံပြီးတော့ပညာနရနာယရနာပုဂ္ဂိုလ်တူတရားတို့လူနာပြင်မှာတတ္တဝါတို့အတွက်ကမ္မသရဉာဏ်ပညာဝိပါဒရပညာမဲ့ပညာဖို့ပညာဆိုတဲ့ဒီပညာကိုသာလျင်ရတနာတတ္တဝါအလုံးတို့အတွက်ပါလေအကောင်းဆုံးဖြစ်သောယရနာလို့ဒီလိုဆိုတာဒီတော့ဒီညမှာနေနေလို့ပြောရမယ်เนาะအထာဂရာရှင်းပြတဲ့မှတ်ချက်ကိုမရှင်းပြခဲ့ဘူးဆိုဇဝေဇောဖြစ်ကြမှာသိရတယ်ပညာကပညာသဟိတောနရောဣဒအပိဒုက္ခေဒုက္ခနိဝိနတိပညာဝသုတဝိနေစိပညာဆိုတာအကောင်းအဆိုးအကြောင်းအကျိုးကိုခွဲခြားဝေဖန်သိစွမ်းနိုင်တဲ့ပညာပညာရှိပုဂ္ဂိုလ်ကသာလျှင်လောကမှာအကောင်းနဲ့အဆိုးအကြောင်းနဲ့အကျိုးကိုခွဲခြားဝေဖန်သိနိုင်တယ်တရားတရားကြတော့အဲ့လိုမသိနိုင်တော့ဘူးတဲ့နေရာတိုင်းမှာဆိုတာကဒီနေရာမှာထာကထောက်ပြတာကဖယားကတခုစီတခုစီခွေးချမ်းပြီးတော့ဟောတော်လဲပဲတကယ်ကြတာတရားနောက်မှာပါကတ်နေရမယ်လို့ပြောတော့ပညာကတ်ရမယ်တဲ့ပါဠိတော်မှာတော့မပါဘူးထာဝရထောက်ပြတယ်ဒါကိုဥစဉ်သတိမပေးခဲ့ဘူးဆိုတခုစီလို့အောင်မြင်နေရမယ်နော်ဒါကြောင့်မြတ်စွာဘုရားကဘာမင်းကြားတာလဲဆိုပညာဆိုတဲ့နေရာမှာဒီကမ္မသရဉာဏ်ပညာရဲ့ဝိပါဒရာပညာရဲ့မက်ပညာရဲ့ဖို့ပညာရဲ့ဒီပညာတရားတွေအလုံးဟာလူနာပြန်မှာတတ္တဝါတို့အတွက်အကောင်းဆုံးဖြစ်သောယရနာလို့ဆိုထားတယ်ပဒါကတော့ငေစင်ကပဲစပြီးတော့အဲမဟုတ်ဘူးတတ္တဝါတွေတတ္တဝါတွေနှလုံးသားတွေမှာအမြဲတမ်းတည်ရှိနေရမည်တရားကတော့ပဒါအမြဲတမ်းတည်ရှိနေတဲ့သရတရားသည်ယရနာထိုက်သောပညာနဲ့တွဲကိုတွဲရမယ်တရားနဲ့ပညာညီမျှရမယ်လို့ဆိုတာတရားနဲ့ပညာမညီမျှဘူးဆိုရင်ဘာဖြစ်တတ်တာလဲအထာဂရဆရာကထောက်ပြထားတာလေပြောမယ်ဘလဝသတ္တောမန္တပညာဟုတ်လားဘလဝသတ္တောယုံကြည်မှုဆိုတဲ့သရတရားကတော့အကောင်ပါရဲ့မန္တပညာအတိအလိမ္မာဉာဏ်ပညာကနေနေပဲဆိုရင်အဝတ္ထုသမိပတိတတိဖယတရားသင်္ဃာဆိုတဲ့ယရနာစိတ်ယရနာမမတပါတခြားသနေရာဌာနမှာသွားပြီးတော့ကြီးညိုတတ်ဤဒီနေရာမှာပြောရမယ်ဟုတ်လားသရတရားကတော့အကောင်ပါရဲ့ယုံကြည်မှုသရတရားတော့အကောင်ပါရဲ့အဲ့ဒီသရနာမှာအတိတရားမကပ်ဘူးပညာမပါဘူးဆိုလို့ရှိရင်တဲ့ပိုးကိုရအစိမ့်မှဖြစ်သောယရနာ၃ပါးရဲ့အပြင်ဖက်သို့ရောက်သွားနိုင်ပါတယ်တဲ့ ထင်ရှားတဲ့နေရာပြောအောင်ရွှေတုံဘုရားကြီးသွားတက်လိုက်အရှိပဲမဟုတ်ကနော်တက်ပြီးတော့ရွှေတုံဘုရားပူဖို့သွားတာပရာနောက်မှာပညာမလိုက်နိုင်တဲ့ပုဂ္ဂိုလ်တရားနဲ့ပညာမမျှတဲ့ပုဂ္ဂိုလ်ကရွှေတုံဘုရားမဖူရသေးဘူးဟိုဘက်ကဘိုးတော်တွေနိုင်တယ်ရင်သွားပြီးတာနော်သွားပြီးတော့ဖယားကတော့မဖူရသေးဘူးဘယ်ရောက်သွားတော့အဲ့ဒီဖက်ရောက်သွားတယ်ကဲအဲ့ဒီဘိုးတော်တွေနိုင်တယ်ကိုဖယားယရဏတိမသွင်းလို့ရပါမလားမရပါဘူ
း
တရားယရဏမသွင်းလို့ရပါမလ
ား
မရပါဘူးပဉ္စယရဏမသွင်းလို့ရပါမလ
ားမရပါဘူး
လောကမှာအမျက်ဆုံးဖြစ်တဲ့ယရဏစိတ်ယရဏမှန်ထင်းမှာတွင်းတော့မရတဲ့နေရာဌာနပဲလို့ပထမရှိဥစွာသူကဥတည်လိုက်တယ်။ပြီးမှမကောင်းတယ်လို့ဖခင်လာပြီးတော့ဟုတ်လားရေချမ်းကိုက်တယ်ရွှေချတာတွေပါတယ်လုပ်တယ်။ဒါတွေဟာတရားတရားကတော့အကောင်းပါရဲ့ပညာအားနေသောပုဂ္ဂိုလ်များသည်ပါလဲမလန့်ခီမဖြောင့်ဘူး။သဝေထိုးသွားတတ်တယ်။အထာရဆရာထောက်ပြတာနော်။ဒါကြောင့်ဘလဝသတ္တမန္တပညောအဝတ္ထုသမိပတိတတိဘလဝသတ္တယုံကြည်မှုဆိုတဲ့တရားတရားကတော့အကောင်းပါရဲ့မိုင်းတပညာအတိအလင်မဉာဏ်ပညာကကတ်မပါဘူးပညာတရားကအာနိနေမယ်ဆိုရင်အဝတ္ထုသမိတကယ့်ယရဏစိတ်ယရဏမှာမဟုတ်တဲ့နေရာဌာနမှာသွားပြီးတော့ကြီးညိုတတ်တယ်အကျိုးမရှိတဲ့နေရာဌာနဘက်မှာသွားရောက်တတ်ပါတယ်နော်ဒါပြန်ကောင်းပြီတရားတရားကအကောင်းပြီးတော့ပညာအားနေတဲ့ပုဂ္ဂိုလ်ကတော့ယရဏစိတ်ယရဏမှာယရဏသုံးပါးရဲ့ပြင်ဖက်သို့ရောက်သွားနိုင်တယ်ဆိုတော့ဟုတ်ပြီပညာကအားကြီးပြီးတော့တရားတရားအားနေတဲ့ပုဂ္ဂိုလ်ကဘယ်လိုဖြစ်တတ်တာလဲဆိုတော့ပထာရဆရာထပ်ပြီးတော့ဖွင့်တဲ့ဘလဝပညာအသိလိမ္မာဉာဏ်ပညာကတော့အကောင်းပါရဲ့မန္တသတ္တောယရဏသုံးပါးပေါ်မှာသက်ဝင်ယုံကြည်မှုဆိုတဲ့တရားတရားကခေါင်းပါနေမည်ဆိုရင်လည်းပဲကေရာတိကပက္ခံပဇတိကောက်ကြိတ်စင်လေးတိုက်တယ်ပြန်ပြောတယ်ပညာဆိုတဲ့ယရဏကကြီးအကောင်းပါရဲ့ပညာကိုအကောင်းဆုံးယရဏကြီးလို့သတ်မှတ်ထားသလိုပဲအဲ့ဒီပညာကတော့အကောင်းတယ်ဒါပေမဲ့ဘုရားတရားပန်းကားဆိုတဲ့ယရဏစိတ်ယရဏမှာပုံမှာသက်ဝင်ယုံကြည်မှုဆိုတဲ့တရားတရားအာနိနေပြီဟဲ့ဆိုရင်သူလည်းပဲမကောင်းဘူးကေရာတိကပက္ခံပစ္စတိဘာလဲကောက်ကျစ်ဆိုင်နေတတ်တယ်ကောက်ကျစ်ဆိုင်နေရမဟုတ်ဘူးဘာနဲ့သွားတူလဲဆိုရင်ပညာအကောင်းပြီးတော့တရားတရားဖက်မှာအာနိနေတဲ့ပုဂ္ဂိုလ်တယောက်သည်ယဟန်ပဲဖြစ်စေလူပဲဖြစ်စေနော်လူပညာရှိပဲဖြစ်စေယဟန်ပညာရှိပဲဖြစ်စေပညာရှိလူမိတ်ဆိုတော့ကြားဟုတ်တယ်မလားအဲအဲ့ဒါပညာအကောင်းပြီးတော့တရားတရားအားနေတဲ့ပုဂ္ဂိုလ်ကိုငါတို့မြတ်ဝတ်ထင်တဲ့တွေ့မြင်နေရလောကကြီးထဲမှာခိတ်ခေါ်ဝင်နေဆိုဘယ်လိုပြောမှာနော်ပညာရှိလူမိတ်ပါကွာဆိုတာဘာပြောတာတော့ပညာတော့ရှိရဲ့တရားတရားမရှိတဲ့အကောင်းပါကွာလို့ပြောတာနဲ့ပညာရှိလူမိတ်လို့ပြောတာအတူတူအတိတ်ပြအဲ့လိုဖွင့်လိုက်တာကောင်းတယ်အထာရဆရာကတော့အဲ့လိုမပြောဘူးဘေးသိသသမုဋ္ဌိတော်တော်ကအတ္တိကိစ္စဝိယဘောအဲ့ဒီပညာကတော့အကောင်းပါရဲ့ယုံကြည်မှုတရားတရားအားနေတဲ့ပုဂ္ဂိုလ်သည်ဘေသိစ္စသမုဋ္ဌိတော်တော်ကအတ္တိကိစ္စဝိယဆေးကြောင့်ဖြစ်ပေါ်လာတဲ့ယောဂဟာအကုဇာယခက်တယ်လို့ပါပဲတဲ့ပညာကအကောင်းပါရဲ့တရားတရားကအားနေတဲ့ပုဂ္ဂိုလ်ဟာလေဘဝတစ်ခုမှာလမ်းမှန်သောရောင်ပြုပြင်ဖို့အတွက်အမှန်တမ်းခက်ခဲပါတယ်နော်ဦးဇင်းတော်နိုင်ငံမှာယဟန်ပညာရှိတဲ့ပကသနိယခံပြုခံရတာနေမကြဘူးလားပညာတော့တိုက်တယ်တရားတရားမရှိသည့်အတွက်ကြောင့်ဘသူမှချောင်ပြူလို့မရသည့်အတွက်ကြောင့်ပင်္ဂါတုကချောင်ပြန်လိုက်ရတယ်ပါလေပကသနိယကံပြုခံခဲ့ရတဲ့ရဟန်းတို့တွေနော်အမိဘောတော်လို့တော့မကောင်းပါဘူးကိုယ်ကစားလို့လေ့လာကြည့်ပြောလိုက်ပါမယ်မတူပါဘူးရှင်ဥက္ကရာတို့လိုပုဂ္ဂိုလ်တွေဟုတ်လားရှင်အရိစ္ဆဝန္တာတို့လိုပုဂ္ဂိုလ်တွေပိဋကသုံးပုံမှာသူတို့မသိတယ်ရှိကောမရှိဘူးပါဠိထာရတိလားတကယ့်ကိုကြွန့်ကျင်တယ်ဒါပေမဲ့တရားတရားကအားနေသည့်အတွက်ကြောင့်လူသေးလူဖြည့်စသည်ဖြင့်နော်ကိုကြိတ်တယ်လို့သူတို့တွေးခေါ်ပြီးတော့ရေးသွားကြတာသူတို့တဏ္ဍာမှာဒါဘာကြောင့်ဒီလိုရေးရတာလဲ။ဘုရားဟောပါဠိတော်ထာတာဒီကထဲမှာကမ္မနိညာမှာသဘောတရားအနေနဲ့အကုန်လုံးဟောထားတာတွေမရှိဘူးလားဆိုရှိတယ်။ဒါပဲမဲ့ဒီဟာတွေအကုန်လုံးသိတော်လဲပဲ။ဘုရားစိတ်ဘုရားမှာတရားစိတ်တရားမှာသင်္ဃာစိတ်သင်္ဃာမှာပေါ့သက်ဝင်ယူခြင်းမှုဆိုတာတရားတရားခေါင်းပါသည့်အတွက်ကြောင့်ဒီလိုလူသည်လူဖြစ်စားသောစာအုပ်တွေကိုရေးခဲ့တယ်။ဒါကြောင့်ပညာရှိပုဂ္ဂိုလ်များလမ်းလွဲပြီးဟဲ့ဆိုရင်ပညာသာရှိပြီးတော့တရားတရားအားနေတဲ့ပုဂ္ဂိုလ်သည်ကေရာတိခပက္ခံပဇတိကောက်ကျစင်နေတတ်တယ်။ဘေသိစ္စသမုဋ္ဌိတော်တော်ကအတ္တိကိစ္စဝိယ။တာမန်ရိုးရိုးဖြစ်ပေါ်လာတဲ့ယောဂဟာကုဇရာလွေသောလည်းပဲစေကြောင့်ဖြစ်ပေါ်လာတဲ့ယောဂဟာအကုဇရာခက်တယ်လို့ပညာအားကောင်းပြီးတော့ယုံကြည်မှုတရားတရားအားနေတဲ့ပုဂ္ဂိုလ်တွေဟာလည်းပဲအမှန်တမ်းမှပြုပညာခက်ပါတယ်။အမှန်ကန်သောလမ်းကြောင်းမလို့ဆွေးတင်ဖို့တူရုံနဲ့မလွေတော့ဘူး။ဖယားကတော့ပါဠိတော်မှာအကောင့်တရား၄ပါးထဲမှာတစ်ခုစီတစ်ခုစီဟောသွားတော်လေးပဲတကယ်ကဒီပရိသတ်နားလည်ထားပါကတရားနဲ့ပညာဒီဘာဖြစ်ရမလဲညီမြရမယ်ဟောဘက်ဒီဘက်ကိုညီမြပါပြန်တစ်ဖက်စုံနေလို့မရဘူးပညာသက်သက်အာကောင်းနေလို့လည်းမရဘူးတရားတရားသက်သက်အမှန်နေလို့လည်းမရဘူးတရားနဲ့ပညာဒီညီမြနေရမယ်တဲ့နော်အဲ့ဒါမှတ်ပါဒါကြောင့်အခုတတိယမြောက်ဖြေလိုက်တာကပညာနရနာရဒနာဘောဓိဝါဗုဒ္ဓသိလို့ရင်းနဲ့ငါဓမ္မတော်ရောက်ရှိလာတော့ဒါယကနာတော်လောကေဟောဒီလောကကြီးတည်နေနရနာရှိသည်မြတ်တော်လူနတ်ပြတ်မှာတတ္တဝါတို့အတွက်ယရဏယရဏယရဏယေလို့အကောင်းဆုံးပြောနေရာရှင်းသည်ပ ပညာကမ္မတရညာပညာရဲ့မဲ့ပညာရဲ့ဖို့ပညာဝိပဿနာပညာပဲဒီဒီဘက်ကမဲ့ပညာဖို့ပညာစတာကတော့အရိယာမဲ့အဆင့်ရောက်မှသာလေအရိယာပုဂ္ဂိုလ်ဆင့်ရောက်မှဖြစ်ပေါ်လာတာဥစဉ်တော့ဘာမှပုဂ္ဂိုလ်အတွက်ဘာယူရမှာနော်ကမ္မတရညာပညာနဲ့ဝိပဿနာပညာကိုယူပါသဘောပေါက်ကြပြီနော်ဒါပေမဲ့ပါဠိတော်မှာဒီတိုင်းဆိုပေမဲ့အထာဂရဆရာကတော့ထောက်ပြထားတယ်ပါဠိတော်သက်သက်ကြည့်ရင်ဘာမှအသိဉာဏ်သဘောမပေါက်သောပုဂ္ဂိုလ်တွေကလမ်းလွဲသွားနိုင်တယ်တရားနဲ့ပညာကိုတော့ညှိပါနံပါတ်1မှာပါတဲ့ပဋ္ဌာနဲ့နံပါတ်3မှာပါတဲ့ပညာဒီတရားနှစ်ပါးကိုဘာလို့ရမှာတော့ညှင့်ယူရမယ်တဲ့မညှိဘူးဆိုရင်ဘာဖြစ်သွားမှာစောင်းသွားမယ်တရားအကောင်းပြီးတော့ပညာအာနိယယရဏ3ပါးရဲ့အပြင်ဖက်ကိုရောက်သွားမယ်မိစ္ဆာယူဖြစ်သွားမယ်ပေါ့ဆိုတာကသမ္မာဒိဋ္ဌိမဟုတ်တော့ဘူးမိစ္ဆာဒိဋ္ဌိဖြစ်သွားမယ်လို့ပြောတာပညာအကောင်းပြီးတော့တရားတရားအာနိယလည်းဆေးကြောင့်ဖြစ်ပေါ်လာတော့ယောဂါလိုအကုသရာအမရမခက်တယ်ကောက်ကျင်ဆင်းနေပြီးတော့သူဒီမှန်ကန်သောသမ္မာဒိဋ္ဌိလမ်းကြောင်းပေါ်သို့မရောက်နိုင်တော့ဘူးဒါကြောင့်တရားနဲ့ပညာဘဝတစ်ခုမှာညီအောင်အတတ်နဲ့ဆုံးကြိုးစားပါဘယ်နှချက်ပြီးသွားပြီတော့သုံးချက်နောက်သရုတ်ထနတ်သံသရုတ်ထမေးတာကသရုတ်ထမေးတယ်ပု္ပ္ပာပြဒနာကိဉ္သူစောရိဟိဒုဟဒုဟရံစောရိခိုသူတာများတို့သည်ဒုဟရံလူရဲ့တိတ်ပြမရနိုင်တဲ့ပြည့်စုံဥစ္စာကတော့ကိဉ္သူပဲလို့ပြည့်စုံဥစ္စာပါဒီမြတ်စွာဘုရားလောကမှာခေါ်သူတားများတော့လူရတိုက်ဖြက်မရနိုင်တဲ့ပြည့်စုံဥစ္စာကတော့ဘယ်လိုပြည့်စုံဥစ္စာပါလဲမြတ်စွာဘုရားလို့ပြောတယ်။အဲ့ဒီသရဏပု္ပ္ပာနဲ့ပတ်သက်ပြီးတော့ဘုရားဖြေကြလိုက်တာကပုံညာစောရိဟိဒုဟရံ။ဘောဓိဝဗုဒ္ဓသိတော်ရေနငါဓမ္မသုံးရောက်ရှိလာသောဒါယကနာသောသူ့၌အာယုန်တော်ဘဆင်းမြောက်သွားပြီနတ်ဆိုင်ဆိုင်ထောင်းလောကမြတ်ဝထင်းနဲ့တွေ့မြဲနေရဟောဒီလောကကြီးရှင်း၌ပုံညာဘဝတစ်ခုမှာကျိုးစားအပ်တဲ့ပြုလုပ်ရတဲ့ဒါနရောသီလရောဘာဝနာရောကုသိုလ်ကောင်းမှုမျိုးစုံမှန်သမျှသည်ဒုဟရံဘေယံသူဘေခုသူမှလူရဲ့တိတ်ပြမရနိုင်တဲ့တကယ့်ယရဏဥစ္စာစိတ်ဥစ္စာမှဟုတ်ပါပြီလောကကြီးထင်းမှာယံသူရောငါပါလူရဲ့တိတ်ပြဖြည့်စွ့ရမရနိုင်သောပြည့်စုံဥစ္စာဆိုတာကတော့ဒါယကနတတခြားမဟုတ်ကုသိုလ်ပါပဲကုသိုလ်တော့တာမန်ပြောတဲ့ပုံညာတစ်ချက်တည်းနဲ့ဖြေထားတယ်။ဒါပေမဲ့တရားနာပရိသတ်နားလည်ထားမှာကုသိုလ်ကိုပုံညာကရိယာ၁၀ပါးနဲ့ဖွင့်ရင်ကုသိုလ်ဘယ်မျိုးထဲတော့၁၀မျိုး။အဲ့ဒီကုသိုလ်၁၀မျိုးတည်းကကိုယ်နိုင်ရနိုင်ရတာဝန်ကိုသူ့အားနဲ့သူကျုံရင်ကျုံသလိုကုသိုလ်လုပ်ထား။အဲ့ဒီကုသိုလ်၁၀မျိုးတည်းကဘာကုသိုလ်ပဲဖြစ်စေလုပ်ထားတဲ့ကုသိုလ်မှန်သမျှကိုဘေးရန်သူဘေးကုသိုလ်မှာလူရဲ့တိုက်ချွတ်မရနိုင်ဘူးဆိုရင်အဲ့ဒီပုံညာစောရိဟိဒုရမကိုယ်ရန်သူမျိုး၅ပါးကုသိုလ်တို့လူရဲ့တိုက်ဖြတ်မရနိုင်သောပစ္စည်းဥစ္စာသည်ကုသိုလ်ဆိုရင်ကုသိုလ်ဆိုတာဘာလဲလို့ဆိုရင်ဟောမာကုသိုလ်ဆိုရှေ့ဘက်ကိုသွားပြီးတော့မပြောနဲ့ဒီနေရာမှာဥစဉ်တော့လွယ်ကူကူပြောအောင်ဒါနသီလဘာဝနာအပါစေယနာဝေယဝိသပဋိဒါနာပတ္တာနုမောဒနာဓမ္မသဝနာဓမ္မဒေသနာဒိဋ္ဌိစုက္ကမဆိုတဲ့ဒီ၄မျိုးကိုဒီနေရာမှာပုံညာအရာကုသိုလ်အနေနဲ့ယူပါတဲ့ဒါကြောင့်အဲ့နဲ့ပြရင်ပုံညာမိမိတို့ကျိုးပန်းအထုတ်တဲ့ဒါနကုသိုလ်ကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုပါစင်နာကောင်းမှုဝေယဝိစာကောင်းမှုပဋိဒါနာကောင်းမှုပတ္တာနုမောဒနာကောင်းမှုဓမ္မသဝနာဓမ္မဒေသနာဒိဋ္ဌိစုက္ကမဆိုတဲ့ကောင်းမှု၄မျိုးသည်ဒုဟရံဘေယံသူဘေခုသူတို့မှလူရဲ့တိတ်ပြင်မရနိုင်သောတကိဥစ္စာစေဥစ္စာမှမဟုတ်ပါဘူး။ဖျက်ပြေလိုက်တာကယံသူမျိုးကပါလူရဲ့တိတ်ပြင်မရနိုင်သောပစ္စည်းဥစ္စာဟာကုသိုလ်ပါပဲတဲ့။အဲ့ဒီကုသိုလ်နားလေထားမှာပါဠိတမှာပုံညာလို့တခုတည်းဆိုထားပါမယ်ဒီတရားမှလည်းနားလေထားမှာကကုသိုလ်၄မျိုးဒါနအလှူပေးခြင်းဒါကုသိုလ်သီလ၅ပါးသီလခေါ်ဝါပစောမလုံးရှင်ခြင်းဒါလေးကုသိုလ်ဘာဝနာသမထဘာဝနာဝိပဿနာဘာဝနာတရားပွားများခြင်းကိုအားထုတ်ခြင်းဒါလေးကုသိုလ်အပ္ပစေနာမိမိတို့ထဲဂုဏဝရီဝေယဝရီအဖြစ်ကြီးမြတ်သောပုဂ္ဂိုလ်များသီလသမထဂုဏအဖြစ်မြင့်မြတ်တဲ့ပုဂ္ဂိုလ်များကိုအယောသိပြုမှုသည်ဒါလေးကုသိုလ်ပဲဝေယဝိသံလုံးနဲ့လုံးတဲ့ဝေယဝိသကုသိုလ်ဝါကိုဆောင်ရွက်ပေးနေတာသည်ဒါလည်းပဲကုသိုလ်ပဲ။ယံသူမျိုး၅ပါးတို့ကဒါဒီမဲတော့ငါတို့ပေးกว่าဆိုရင်လူရက်တက်ဖြစ်လို့ရပါမလား။မရနိုင်ဘူး။ဓမ္မသဝနာအခုလိုတရားနာနေတဲ့အခါဖြစ်ပေါ်နေတဲ့ကုသိုလ်စိတ်ကိုဘေးယံသူဘေးကုသိုလ်ကလူရက်တက်ဖြစ်ရပါမလား။ရနိုင်ပါမလား။မရဘူး။ဓမ္မဒေသနာကိုသိတဲ့တရားတွေကိုဟောနေတယ်။အခုဒီကနေ့ဥစဉ်စာသင်ပြီးတော့တရားဓမ္မတွေဟောနေတယ်။ဥစဉ်သင်တယ်မှာဓမ္မဒေသနာကုသိုလ်ဖြစ်နေတယ်။အဲ့ဒီဓမ္မဒေသနာကုသိုလ်ကိုလူကိုတတ်လို့ရရှင်ရမယ်ဒီကုသိုလ်ကိုသူတတ်ရလို့ရပါမလားမရဘူးဘဝတန်ត្រာတခြားဥစဉ်နာကပါမာကဒီဓမ္မဒေသနာကုသိုလ်ပါမာပဲနော်ဓမ္မဒေသနာဓမ္မသောနာဓမ္မဒေသနာဒိဋ္ဌိစုက္ကမပြောပြီးပြီဒိဋ္ဌိစုက္ကမဆိုတာမဲ့ကန်ရှိပါတယ်မှာဘာနဲ့အတူလို့ပြောတော့မာမာဒိဋ္ဌိနဲ့တူတယ်နော်ဓမ္မသောနာဓမ္မဒေသနာဒိဋ္ဌိစုက္ကမအဲ့ဒီပုံညကရိယာ၁၀ပါးချင်းမှာပါတဲ့တရား၁၀မျိုးတရားဘေဟ အင်္ဂါရပြီဖြစ်စေစီဖြစ်စေပုံညာစဉ်းရဲဒီမှာထည့်သွင်းယူပါဘဝတခုရရှိလာတဲ့အခါမှာကိုကျိုးစွာအတပြုလုပ်ထားတဲ့ဒါနစသောကုသိုလ်စင်မျိုးတစ်မျိုးမျိုးကိုယ်တန်တာမှာတောက်လျှောက်ရှိနေရင်အဲ့ဒါဒီပါလေပုံညာစောရီတူရန်ရံသူမျိုးကပါလေလူရက်တက်ပြန်မရနိုင်တဲ့ပြည့်စုံဥစ္စာပါအလုံးတရားတွေကိုပြန်ပြီးအကျဉ်းချုပ်ကြရအောင်ငေရွေးစင်းကပဲစပြီးတော့အိုသည့်အရှင်ကာကာလတိုင်အောင်ပတ္တဝါတွေအတအမြဲတမ်းဆင်မြန့်ထားတဲ့အခါမှာအကောင်းဆုံးဖြစ်တဲ့တရားကသီလနှလုံးသားထဲမှာအမြဲတမ်းဆွေးဆွေးမြေ့မြေ့တည်ရှိနေတဲ့အကောင်းဆုံးဖြစ်တဲ့တရားကပတ္တာလူနာပြန်မှာပတ္တဝါတို့အတွက်အကောင်းဆုံးဖြစ်သောယရဏယရဏလို့ပြောနေရတဲ့အဲ့ဒီယရဏဆိုတဲ့အရာက
သီလ
ပညာလူနာဗျာမသတ္တဝါတို့အတွက်ရံသူမျိုး၅ပါးတို့လူရဲ့တိတ်ပြင်မရနိုင်သောပြည့်စုံဥစ္စာဆိုတာက
ကုသိုလ
်တန်ရှာနေပြုကုသိုလ်ဘယ်နှမျိုးတော့
စေမျို
းအဖြေကထွက်နေပြီဟုတ်လားအဲ့ဒီထင်မှာပါတဲ့တရား၄ပါးပြန်ကြည့်အကောင့်တရား၄ပါးနှလုံးသားထဲမှာရှိပြီလားမရှိဘူးလားဆိုရင်တရားနာပြီဆိုလို့ရှိရင်တရားတို့ရဲ့ဂုဏ်တို့၆ပါးထဲမှာဩပနိကဂုဏ်ဆိုတာပါတယ်ကိုယ်တန်တန်ကိုပြန်ပြီးကတ်ဆောင်ကြည့်ရတယ်။ဘုရားဟောတဲ့တရားတွေမှာအကောင်းတရားလေးပါ။အဲ့ဒီတရားလေးပါငါမပြည့်ပြီလား။မပြည့်သေးဘူးဆိုရင်စိတ်မချသေးဘူး။ပြည့်ရင်စိတ်ချမယ်။ကြည့်လိုက်။ပါရမသီလ၅ပါးသီလကိုလုံးချုံစွာစောင့်သိရင်သောမအပါစင်နာဝေယဝိသကုသိုလ်ပါလာပြီဆိုရင်ဒါဘာဖြစ်သွားလဲ။ကိုယ်တွေငေတဲ့အချိန်ကပဲစပြီးတော့ဟိုတဲ့အချိန်တည်းအောင်ဒါလှလှပပတန်စာဆင်ပြီးသားဖြစ်နေပြီ။နှလုံးသားထဲမှာတည်တဲ့တရားဟာသီလဆိုရင်အဲ့ဒီသီလပြည့်စုံလားမပြည့်ဘူးလားကြည့်နော်ဒီတော့တတ္တာတရားတွေသီလတရားတွေနောက်ပညာတရားတွေနောက်ရှင်းသမ ्या သာကုသိုလ်၄မျိုးဒီတရား၄မျိုးအဓိကသိမ့်ကြုံလိုက်လို့ရှင်ပုံညာကရိယာ၄ပါးပါပဲအဲ့ဒါကိုဘုရားရှင်ကနတ်သားက၄ခုမေးလို့သာလေပုံညာကရိယာ၄ပါးခွဲပြီးဖြေလိုက်ရတာအမှန်ကတော့သိမ့်ကြုံလိုက်လို့ရှင်ပါနော်ပုံညာကရိယာ၄ပါးပုဂ္ဂလိဇာတရားအာလျောဇာသုတ်တန်တွေကိုဟောရတာအကောင့်တရားလေးပါဆိုနတ်သားကပု္ပ္ပစာလေးရှင်းမေးလို့အဲ့ဒီပု္ပ္ပစာလေးရှင်းအားလို့ဆိုဘုရားကဖြေလိုက်ရတာဘယ်ထဲမှာပါဝင်သွားတော့ပုံညာကရိယာ၄ပါးဒီလိုတရားမှားနေမှာပုံညာကရိယာ၄ပါးလို့အစားမဖြေလိုက်ပြည့်ရတဲ့နဲ့ဘာဖြစ်လို့ရှင်ပြတည်လို့ရှင်ဆွေးနေတာလည်းပြောမှာမဟုတ်ဘူးမေးကဒီတိုင်းရှိမှတော့ဖြေကလည်းဒီတိုင်းရှိမှသဘောဝါကြမှာနော်အဲ့ဒီပုံညာကရိယာ၄ပါးဖြင့်ဘဝကိုအမြတ်ထောက်ထားတဲ့ပုဂ္ဂိုလ်တယောက်သည်အလာရဏမင်းကြီးသံအဇောရာဟရဏောနိတိကကြီးရာတာတိတော့ပုံညာနေယောနိတိတုကာမိကောဒေဝဗုဒ္ဓသိလို့ရင်းနဲ့ငါဓမ္မသောရောက်ရှိလာတော်တဲ့ကဏ္ဍတို့ဧသဧသောဤသောဘဝတခုမှကြိုးပမ်းအားထုတ်ရတဲ့ပတ္တာယသီလယပညာယကုသိုလ်ယတနည်းပုံညာကရိယာ၄ပါးဆိုတဲ့တရားဟာအញ្ញေသမိမိမှတပါချက်သောပုဂ္ဂိုလ်တို့နဲ့အသာရရဏဘေတော်မှမဆက်ဆံသောကိုယ်ပိုင်ပြည့်စုံဥစ္စာဟုတ်ပါပြီအဇောရဟရဏောဘေကုသူဘေယံသူတို့လူရဲ့တိတ်ပြန်မရနိုင်တဲ့ပြည့်စုံဥစ္စာလည်းဟုတ်ပါပြီအနုဂါမိကဒီဘဝကစနိဗ္ဗာန်ရသည့်ဘဝတော်အနာဂတ်သံသရာတစ်လျှောက်မှာမိမိနောက်ကထัจ ज्ज ပမထัจ ज्ज မကွာအမြင့်ထာဝရလိုက်ပါနေတဲ့ပြည့်စုံဥစ္စာလေးဟုတ်ပါပြီအခုနတ်သားကိုဖြေလိုက်တဲ့တရား၄ပါးအကျေရှင်းလိုက်ရင်ဘုံညာကရိယာ၄ပါးဒီ၄ပါးကိုတကြွပန်းအထုတ်လို့ရှိရင်အဲ့ဒီတရားတွေကရံသူမျိုးငါးပါးလူရဲ့တပြည့်ဖြေရနိုင်တဲ့ပြည့်စုံဥစ္စာလေးဟုတ်တယ်အနာဂတ်သံသရာတစ်လျှောက်မိမိနောက်ကထัจ ज्ज မကွာကောင်းကျိုးတရားကိုပေးစွမ်းနိုင်သောအနုဂါမိကဥစ္စာလေးဖြစ်သည့်အတွက်ကြောင့်လူရယ်လို့ဖြစ်လာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းငါဖျားပါနာနဲ့ကြုံကြိတ်တဲ့အရှင်ကကာလမှာအဲ့ဒီအကောင့်တရား၄ပါးအကြေအပြင်ပုံညာကရိယာ၄ပါးကိုနှလုံးသားထဲမှာမိမိတို့တန်တာမှာအမေထာဝရအကြိုက်ခေအနေနဲ့တည်ရှိအောင်ကြိုးပမ်းအားထုတ်နိုင်ကြပါစေဆိုပြီးတော့မြတ်စွာဘုရားကနတ်သားကိုအကြောင်းပြုပြီးတော့ဒီသုတ္တံမှာဟောခဲ့တယ်။ဒါကြောင့်အာလုံသောဓမ္မပရိက္ခာပေါင်းသူတို့ကောင်းတို့အားလည်းပဲဒီနေ့နှိမ့်ဆန်တရက်ကောင်းမြတ်သောအရှင်ကကာလမှာအကောင့်တရား၄ပါးကိုမိမိတို့နာယူပြီးရပြီ။အဲ့ဒီအကောင့်တရား၄ပါးဆိုတဲ့တရားထင်မှာပါတဲ့အတိုင်းနဲ့မိမိတို့ကြင်ကြံကြိုးကိုအားထုတ်ပြီးကြပြီ။ဒီကုသိုလ်ကောင်းမှုအကြောင်းစုကြောင့်၎င်း၆ရက်တိုင်တိုင်ဓမ္မသမင်ဆင်းရဲကျင်းပါပြီတကာလမြတ်စွာဘုရားဟောကြားသောတရားဒေသနာကိုဟုတ်လားစိတ်တစ်ချိန်တိုင်တိုင်တစ်ချိန်တစ်ချိန်မှာတဏှာကြီးခွဲစီတဏှာကြီးခွဲစီတရားဝိရိယပြတ်ထန်ပြီးတော့နာကြလေရသောဓမ္မသောနာဘာဝနာများကောင်းမှုကုသိုလ်စုစုကြောင့်၎င်းဓမ္မသမင်ဆင်းရဲကျင့်ပါနိုင်ရန်အတွက်တဏှာအားလူအားဝေယဝိဇ္ဇာအားအစာရှိသည့်ဖြင့်ကြိုးပမ်းဆောင်ရွက်ခဲ့ရသောကုသိုလ်ကောင်းမှုကစုစုကြောင့်၎င်းဘုရားဆိုင်သောအရိယသူတော်ကောင်းတို့မျက်မှောက်ပြုအပ်သောနိရောဓသစ္စာမှာအသင်္ခရတနိဗ္ဗာန်ရွှေပြင်းမြတ်သို့လွေကူရှမ်းသာသောအကျင့်ပရိပရာလင်းမြန်ထက်မြတ်သောအသိဉာဏ်ဤသံတုံးတအတိဘောဓိညာတို့ဖြင့်ကိုးစီကောင်းကရရပါလိုဤရရပါလိုသောဟူ၍သုတောင်းပတ္ထနာပြုနိုင်ကြစေကုန်ရသတည်း Yambadang kutalantata anubhavena banino. Labitadamarasata nyadva dhamma tukhavaham. Memaya pinyatam vadaniga shibunya jangiga kuti samya sipyantati magwane kwanko yashikhebhata tusita piwanta namatamo juanoti. Yang kutalam. Tenjang kala chauya taindai. Sanyan chenpa piyulu ato dhamma dhamene setajin taindai. Bhaudamya sa hojara mudhatiya yego. Taijwe kheya to. Taudamya sa hojara gochopan hoya viriyana nyana tada shenpa pati tiye oka chen kuto miyako. Baitan yoni to prada chongkhan yu kongswa matwenya ayyoy babibi. Dome hi pitiya shenkhan saka wanja gongto sanpu nenga matendai gata ika mapong turo gongto halebe nyakutlaan. Tenjan tiya sakhan chauya dakala atuan setajin taindai. Oja ato bhaudaya tiyaro miyako chupan naya viriyana nyana tada shenpa pati tiye oka chen kuto miyako. Baitan yoni to prada chongkhan yu kongswa matwenya ayyoy babibi. Tata kutala tato swa kama kuto miyayi anu bhawe na tako deso anu poro chan tape lu yaya na pya 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 mama chuan khame oto no songto. Pani no miya la tonto tarwa pangro di tata marasa ta panu isaka sariyane bhaudha jesu gongtu rojian. Walu miya swa tarwa doko tara shongwe nete sedi prame mangantya me pito muta pya chen kuro miyayi. Tukha wahandu nane ba tong dan shanta bida swa to dhamma me po yao chong kong miya to chengwa pribago. Nyadvasana tu tukta singda bhavana hu pinyat tong san miya niya san to pinyat ten 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 ti miya nangya bhaze gongtari. Nyadvasana tu kosi konga esa dawe. Nyana saku miyo dao shukhaya. Yaku penliya tita miyao. Cho ten cho go piu lo adau nangya bhaze gongtari. Alung prita, alung koi shanta shen, sayi shanta shen, ko sayin baru shanta shen, shanta shen, tung baru ni amit hawara, piyasong bido, loka jo, tatana jo, tanwi jo, lumi jo, sab, terbo, tipo, samyat, nain to, pokuru, pokuru, miyam, miyam, shijabasi.